Welcome to the Voice of America in Burmese.
မြန်မာကင်ဝေးရညတဲ့ညဖြစ်ပါစေခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အသံကနေ2023ခုနှစ်အောက်တိုဘာ9ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစည်းအဝေးမူကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာညတဲ့ပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပါလက်စတိုင်းဟာမတ်စ်အဖွဲ့ကအစ်ဇေးကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်စစ်ဖြစ်နေပါတယ်။ရုရှားနဲ့ယူကရိန်းကြားမှာလည်းဒုံးကျည်နဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။အာဆီယံနိုင်ငံအချင်းချင်းကြားဆန်ရှားပါမှုကြုံရင်ကုညီကြဖို့အဖွဲ့ဝင်တွေသဘောတူခဲ့ကြပါတယ်။ဒီသတင်းတွေပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးသမောခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်အထက်မှာတော့ယူကလီယာပေါင်းစည်းဆောင်ရည်ဆိုင်တဲ့နိုင်ငံတကာသတင်းဆောင်ပါတဲ့ဘုတ်အပါဝင်အပတ်စဉ်တို့အစည်းအဝေးမှာဆိုရင်တော့
သူကြတော့လည်းဟိုမှာတွေ့တယ်ဒီမှာတွေ့တယ်ဒါပေမဲ့လည်းဘယ်သူမှအသိအချေချာမသိဘူးပေါ့နော်အဲနောက်တစ်ခါအာဒီလိုမျိုးစစ်တပ်ဘက်ကနေသွားမိတော့လည်းစစ်တပ်ဘက်ကလည်းအာမသိဘူး
ကျင်လူခွင့်ရေးအဖွဲ့ရဲ့ပြောခွင့်ရသောနန္ဒာစုပြောတော်တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတို့အစည်းအဝေးမှာနားဆင်ရဖို့ရှိပါတယ်ဒါ့အပြင်ဥတမောင်သားရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကမ္ဘာအစည်းအဝေးအပါဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကရှင်းပြပေးမှာဖြစ်ပါတယ်ဗျာ
ဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းဟာမတ်စ်သွေးကြွတွေဟာဒီကနေ့စနေနေ့အစောပိုင်းကအစ္စရေးလူမျိုးတွေနေထိုင်တဲ့မြို့တချို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အပြင်ရော့ကက်ဒုံးကျည်တွေနဲ့လည်းအကြီးအကျယ်တိုက်ခိုက်ခဲ့တဲ့အတွက်အစ္စရေးဘက်ကလည်းလက်တုံပြန်တိုက်ခိုက်နေပါတယ်အခုလိုမျှော်လင့်မထားတဲ့အစ္စရေးပေါ်ဟာမတ်စ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်စစ်ဖြစ်နေပြီလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကကြေညာလိုက်ပါတယ
်အစ္စရေးဆိုရယ်အနာခုဘင်မီလ်ခမာလောဘမီဖ်ဇာလောဘစ်စဘဗင်
ကျွန်တော်တို့ဟာစစ်ဖြစ်နေပါပြီဒါဟာစစ်စင်ရေးလုပ်နေတာမဟုတ်ပါဘူးစစ်ဖြစ်နေတာပါဒီကနေ့မနေ့မှပဲဟာမတ်စ်အဖွဲ့ကအစ္စရေးနဲ့နိုင်ငံသားတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေစတင်လှုပ်ဆောင်ခဲ့ပါတယ်ဒီလိုတိုက်ခိုက်ခံရတာကလည်းစစ်ဆဖြစ်နေတာပါလုံခြုံရေးတာဝန်ရှိသူတွေကိုဆင့်ခေါ်ပြီးထိုးဖောက်ဝင်ရောက်လာတဲ့အကြမ်းဖက်သမားတွေကိုအရင်ရှင်းထုတ်ပြဖို့ကျွန်တော်အမိန့်ပေးခဲ့ပါတယ်အရန်တပ်ဖွဲ့တွေကိုလည်းဆင့်ခေါ်ထားပြီးရန်သူဘက်ကဘလို့မှမျှော်လင့်မထားတဲ့အတိုင်းအတာနဲ့တိုက်ခိုက်ခြေမျိုးပြဖို့ညွှန်ကြားထားပါတယ်လို့အစ္စရေးဝန်ကြီးချုပ်ကပြောသွားတာဖြစ်ပါတယ်။ဂါဇာမှာရှိတဲ့ဟာမတ်စ်ပြည်နယ်တွေအပေါ်အစ္စရေးတို့ဘက်ကတိုက်ခိုက်နေတာဖြစ်ပါတယ်။ဂျူးလူမျိုးတွေအတွက်အဓိကအားလည်တခုဖြစ်တဲ့ဒီကနေ့မှာဒါဇင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေဟာကုန်းချောင်းလေချောင်းနှစ်ခုစလုံးကနေအစ္စရေးနိုင်ငံအတွင်းကိုထိုးဖောက်ဝင်ရောက်တိုက်ခိုက်ပြီးတိုက်ခိုက်မှုတွေစတင်ခဲ့တာကြောင့်အစ္စရေးဘက်ကကြိုတင်ပြင်ဆင်ချိန်မရလိုက်ပါဘူး။အခုချိန်ထိနောက်ဆုံးသိရှိရတဲ့စီးရင်တွေအရသေဆုံးသူအရေအတွက်ဟာ40တဲ့မနေ့ရှိသွားပြီလို့ဆိုပါရခင်ဗျာ
ယူကရိန်းနဲ့ရုရှားကြားမှာနယ်စပ်ဖြတ်ကျော်ပြီးတော့အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဒီနေ့လုပ်ခဲ့ကြပါတယ်ယူကရိန်းတို့ကအမြောင်းတဲ့ပစ်ခတ်ခဲ့တဲ့အတွက်ရုရှားဘက်ကဘယ်လ်ဂရော့ဖ်နယ်စပ်ဒေသခံတဦးသေဆုံးခဲ့တယ်လို့အဲ့ဒီဒေသရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်ရုရှားဘက်ကလည်းယူကရိန်းနိုင်ငံအိုဒက်ဆာဒေသကိုညဘက်မှာဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသကနေပြုလုပ်တဲ့ဒီတိုက်ခိုက်မှုကြောင့်လူ၄ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသတွင်းတာဝန်ရှိသူတွေကပြောပါတယ်။အလားတူပဲယူကရိန်းတို့ပစ်လွှတ်လိုက်တဲ့ drone ယာဉ်တစ်ခုကိုမော်စကိုမြို့တော်အနီးမှာဒီကနေ့မနက်ကပစ်ချနိုင်လိုက်ခဲ့တယ်လို့လည်းရုရှားတာဝန်ရှိသူတွေကပြောပါတယ်။ဒီတော့တွင်ရုရှားမြောက်ကိုရီးယားနယ်စပ်မှာယထာဘူရာတွေမှာယထာတွဲတွေတန်းစီရောက်နေတဲ့ဆက်သွယ်ရေးဂျိုဒူကရိုက်ယူထားတဲ့ပုံတွေတွေ့ရတယ်လို့သူတွေဒီတွေကပြောပါတယ်ဒါဟာမြောက်ကိုရီးယားနဲ့ရုရှားကောင်းဆောင်တို့ရဲ့ထိပ်သီးစည်းဝေးပွဲပြီးမြောက်ကိုရီးယားကရုရှားကိုလက်နက်ခဲယံတင်ပို့နေတာဖြစ်နိုင်တယ်လို့လည်းသုံးသပ်နေကြပါတယ်ခင်ဗျာ
အမေရိကန်အထက်လွှတ်တော်လူများစုကောင်းဆောင်ချက်ရှူမာကောင်းဆောင်တဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်တစ်ဖွဲ့တရုတ်နိုင်ငံမှာရောက်ရှိနေပါတယ်တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးထိခိုက်နေခြင်းမှာတရုတ်ထိပ်တန်းကောင်းဆောင်တွေစီးပွားရေးဆိုင်ရာဥဆောင်နေသူတွေနဲ့တွေ့ဆုံနိုင်မှုရည်ရွယ်ပြီးဒီမိုကရက်အမတ်3ယောက်ရီပက်ဘလစ်ကန်အမတ်3ယောက်ပါတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်အခုလိုအမေရိကန်လွှတ်တော်အမတ်ကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုသွားတာ2019ခုနှစ်ထဲကဆိုရင်ဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ရှေ့လာကြရင်ဆန်ဖရန်စစ္စကိုမြို့မှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ညီလာခံမှာသမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့တွေ့ဆုံဆွေးနွေးနိုင်မှုလမ်းခင်းပေးတဲ့ခရီးစဉ်အဖြစ်လဲမြင်နိုင်ပါတယ်။ ဒီခီးစဉ်အတွင်းတရုတ်သမ္မတနဲ့တွေ့ဆုံနိုင်ဖို့မျှော်လင့်တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်အမေရိကန်လွှတ်တော်ကိုယ်စားလှယ်တွေရဲ့ခီးစဉ်ကနေတရုတ်နိုင်ငံအကြောင်းပို့ပြီးထိထိရောက်ရောက်နားလည်သဘောပေါက်ဖို့မျှော်လင့်ထားတယ်လို့တရုတ်အစိုးရဘက်ကအစိုးပိုင်းကကြေညာချက်ထုတ်ပြန်ထားပါတယ်နိုင်ငံကုန်သွယ်ရေးမှာအမေရိကန်စီးပွားရေးလုပ်ငန်းတွေအပြန်အလှန်အခွင့်အလမ်းရရှိနိုင်ရေးနိုင်ငံလုံခြုံရေးဆိုင်ရာရှေ့ပြေးနည်းပညာပိုင်းမှာအမေရိကန်ကထိတ်တန့်အဆင့်မှာဆက်ရှိနေရေးကိစ္စတွေကိုအယုံဆိုင်ဆွေးနွေးဖို့တွားတဲ့ခီးစဉ်ဖြစ်တယ်လို့လွှတ်တော်အမတ်ချက်ရှူမရဲ့ယုံကပြောဆိုထားပါတယ်ခင်ဗျ
မဂန်ပြည်တော်စုမှာပြီးခဲ့တဲ့ဘက်ကခွဲလွန်သွားခဲ့တဲ့အထက်လွှတ်တော်အမတ်ဒိုင်းဖိုင်းစတိုင်အတွက်နိုင်ငံရေးရဂုံပြူအောင်မေဘွဲကိုဆန်ဖရန်စစ္စကိုမြို့တော်ခန်းမမှာတောက်ကြနေကကျင်းပခဲ့ပါတယ်သူရဲ့ခင်မင်ရင်းနှီးတဲ့တငယ်ချင်းလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားပြီးတော့လွှတ်တော်အမတ်ဖိုင်းစတိုင်ရဲ့နိုင်ငံရေးဂုံသိက္ခာကြီးမားစွာဆန်းဆောင်ခဲ့မှုတွေကိုဗီဒီယိုကတဆင့်ချီးကျူးပြောကြားခဲ့ပါတယ်လွတ်လပ်မှုနိုင်ငံသားလွတ်လပ်ခွင့်လုံခြုံရေးနဲ့ဖွဲ့စည်းပုံဥပဒေလိုနိုင်ငံအတွက်အရေးကြီးတဲ့ကိစ္စတွေကိုအလေးထားကာကွယ်သူဖြစ်တယ်လို့သမ္မတဘိုင်ဒန်ကချီးကျူးခဲ့ပါတယ်။ဆန်ဖရန်စစ္စကိုမြို့တော်ခမ်းမအဖြစ်မှာကျင်းပခဲ့တဲ့အခမ်းအနားကိုကိုရိုင်းတက်ရောက်ခဲ့တဲ့ဒုသမ္မတကာမလာဟဲရစ်ကလည်းအမေရိကန်ပြည်ထောင်စုနဲ့အမေရိကန်အမျိုးသမီးတွေရှေ့တန်းရောက်အောင်ဦးဆောင်ပေးခဲ့သူတယောက်ဖြစ်သူကိုနိုင်ငံကဥညွတ်ဂုဏ်ပြုနေမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဆန်ဖရန်စစ္စကိုမြို့တော်ဝန်အဖြစ်နှစ်ကြိမ်အရွေးခံခဲ့ရဘူးတဲ့အထက်လွှတ်တော်အမတ်ဒိုင်းဖိုင်းစတိုင်ရဲ့နိုင်ငံရေးဆောင်ရွက်မှုတွေကိုဂုဏ်ပြုပွဲမှာလက်ရှိဆန်ဖရန်စစ္စကိုမြို့တော်ဝန်အထက်လွှတ်တော်လူများစုခေါင်းဆောင်6ရှူမာတို့ကလည်းဂုံပြူအောင်မေစကားတွေပြောခဲ့ကြပါတယ်ဆန်ဖရန်စစ္စကိုမြို့တော်ခမ်းမမှာမြို့တော်ဝန်ဟောင်ဖိုင်းစတိုင်ကိုနှစ်ရက်ကြာဂုံပြူပွဲလုပ်ခဲ့တာပါတောက်ကြနေ့ကအခမ်းအနားမှာတော့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆန်အပါအဝင်အထူးဖိတ်ကြားထားသူတွေတက်ရောက်ခဲ့ကြပါတယ်အမေရိကန်နိုင်ငံကြီးလောကမှာဩဇာကြီးမားတဲ့အထက်လွှတ်တော်မတ်ဒိုင်းဖိုင်းစတိုင်ဟာမြန်မာဒီမိုကရေစီရေးကိုလည်းထောက်ခံအားပေးသူတဦးဖြစ်ပြီးတော့2022ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီရေးလှုပ်ရှားသူတွေအပေါ်မှာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုလူသိရှင်ကြားဝေဖန်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ည5.57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5.19 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်ဘဏ်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအရှိတောင်ဝါချနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားဆန်နဲ့တခြားစားတောက်ကုန်ပြက်လက်မှုနဲ့ရင်ဆိုင်လာရရင်အချင်းချင်းဦးစားပေးကူညီပေးကြဖို့မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပတဲ့အစည်းအဝေးအတွင်းသဘောတူညီမှုရရှိခဲ့ပါတယ်။အဲဒီလိုသဘောတူညီမှုရရှိခဲ့တဲ့အကြောင်းမလေးရှားလေယာဉ်စက်ပျိုးရေးနဲ့စားတောက်ကုန်ဖွံ့ဖြိုးရေးဝန်ကြီးမိုဟာမက်ဆာဘူးကမနေ့တောက်ကြနေ့ကပြောကြားခဲ့တာကိုကိုကပီးဗနာမာသတင်းမှာဖော်ပြထားပါတယ်။အခက်ခဲကိုဦးစားဒီသဘောတူညီချက်အရအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံမှာဆံပြက်လက်မှုနဲ့ကြုံလာရရင်ကျန်တဲ့အာဆီယံနိုင်ငံတွေကအဖွဲ့ဝင်နိုင်ငံရဲ့အခက်ခဲကိုဦးစားပေးဖြေရှင်းရမှာဖြစ်တယ်လို့ပြောပါတယ်။ကမ္ဘာမှာဆံတင်ဖို့ရောင်းချမှုထိတ်တန့်နိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ဗီယက်နမ်အပြင်ကမ္ဘောဒီးယားနိုင်ငံတွေကမလေးရှားကိုနောက်ထပ်ဆံတင်ဖို့ပေးဖို့တောင်းဆိုလာရင်စဉ်းစားမယ်လို့ပြောကြားခဲ့ကြောင်းလဲဝန်ကြီးမိုဟာမက်ဆာဘူးကပြောပါတယ်။ပြည်တွင်းဝယ်ယူစားသုံးမှုနှုန်းရဲ့38%ခန့်နှုန်းကိုပြည်ပကနေတင်သွင်းနေရတဲ့မလေးရှားနိုင်ငံဟာကမ္ဘာမှာဆံအများဆုံးတင်ပို့တဲ့အိန္ဒိယနိုင်ငံကဆံတင်ပို့မှုကန့်သတ်လိုက်တာကြောင့်ပြည်တွင်းလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့အခက်အခဲနဲ့ကြုံနေရတာပါခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဆူမထရာနဲ့ဘော်နီယိုကျွန်းတွေကတောမီနဲ့မြေကြီးအောက်မှာရှိနေတဲ့မြေသွေးဆိုင်တွေမီးလောင်ရွာကထွက်လာတဲ့မီးခိုးငွေ့တွေကြောင့်မလေးရှားနိုင်ငံမှာမီးခိုးမြူတွေဖုံးလွှမ်းနေတဲ့အထိဖြစ်နေတယ်လို့မလေးရှားဘက်ကပြောနေတာမမှန်ဘူးလို့အင်ဒိုနီးရှားကညှင်းဆိုလိုက်ပါတယ်။အင်ဒိုနီးရှားဘက်ကလာတဲ့မီးခိုးတွေမလေးရှားနိုင်ငံတချို့နေရာတွေမှာပြီးခဲ့တဲ့သတင်းပတ်ထဲကဖုံးနေတယ်လို့ပြောပေမဲ့အဲ့ဒီမီးခိုးတွေဟာအင်ဒိုနီးရှားတောမီကြောင့်မဟုတ်ဘူးလို့အင်ဒိုနီးရှားဆိုရကညှင်းဆန်ခဲ့တာပါ။အင်ဒိုနီးရှားမှာလောင်ကျွမ်းနေတဲ့တောမီပြဿနာကိုနိုင်ငံပူးပေါင်းဖြေရှင်းနိုင်ဖို့မလေးရှားဆိုရကအင်ဒိုနီးရှားသဘာဝဝန်ကျင်နဲ့စစ်တော်ဝန်ကြီးစီကိုစာပေးပို့ပြီးတော့တောင်းဆိုခဲ့ပါတယ်ခင်ဗျာ။နောက်ဆုံးသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုပြောပြခြင်းပါတယ်။နျူကလ িয়ার ပေါင်းစည်းစွမ်းအင်ဟာကာဗွန်ကင်းတဲ့တန်ရှင်းစွမ်းအင်အမြောက်များထုတ်ပေးနိုင်တာကြောင့်ဒီစွမ်းအင်ထုတ်နိုင်ဖို့သိပ္ပံပညာရှင်တွေဆယ်စုနှစ်ပေါင်းများစွာစိတ်လှုပ်ရှားစွာနဲ့ကြိုးစားခဲ့ကြတာဖြစ်ပါတယ်။ အခုတော့အမေရိကန်အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်စီတောမြို့ကစွမ်းအင်ကုမ္ပဏီလေးကဒီနျူကလ িয়ার ပေါင်းစည်းစွမ်းအင်ကိုအများအသုံးပြုနိုင်တဲ့အဆင့်ထုတ်ဖို့တီထွင်လာနိုင်ပြီဖြစ်ပြီးတော့သူတို့ရဲ့နည်းပညာအောင်မြင်မှုရရှိဖို့လည်းမျှော်လင့်နေကြောင်း VOA သတင်းတောက်ဖိလစ်ဒါကင်သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီကနေ့တုံးနေကြတဲ့နျူကလ িয়ার စွမ်းအင်ဟာ fission လို့ခေါ်တဲ့အက်တမ်နေပြိုကွဲရာကနေထွက်လာတဲ့စွမ်းအင်ဖြစ်ပြီးထွက်လာတဲ့ဘေးရွက်ပစ္စည်းရေဒီယိုတက်တိကျဓာတ်တွေကလူတွေအတွက်အန္တရာယ်ကြီးပါတယ်ဖျူရှင်ကတော့နေရဲ့အတွင်းပိုင်းမှာတွေ့ရတယ်လို့မျိုးဟိုက်ဒရိုဂျင်အက်တမ်နေပေါင်းစည်းပြီးဟီလီယမ်အဖြစ်နဲ့ပြောင်းတဲ့အခါထွက်လာတဲ့စွမ်းအင်မျိုးဖြစ်ပြီးအများအပြားထုတ်ပေးနိုင်တာဖြစ်ပါတယ် Zep Energy Company ရဲ့သူတည်တနာနဲ့တိုးတက်မှုဆိုင်ရာအကြီးအကဲက Ben Levitt ပ
ါ Fusion really is the next
nuclear ပေါင်းစည်းစွမ်းအင်ဟာလူသားပုံမျိုးတိုးတက်မှုအတွက်ခြေလှမ်းတဲ့တရားဖြစ်ပါတယ်စွမ်းအင်အများအပြားကိုကာဗွန်မပါပဲအန္တရာယ်ကင်းကင်းရနိုင်တယ်လို့ညီကြီးတွေကထုတ်ယူတဲ့စွမ်းအင်တွေလို့အကန့်အသတ်လည်းမရှိပါဘူ
းတကယ်တော့ item တွေကိုဖြုတ်ခွဲတာထက်ပေါင်းစည်းဖို့လုပ်ရတာကတိတ်ကိုခက်တဲ့အတွက်ဒီကနေ့အထိအများသုံးမှုအတွက်မလုပ်နိုင်သေးတာပါသူ့ကိုထုတ်ဖို့ဆိုရင်ထိမ့်ချုပ်လို့ရတဲ့ဝန်ကျင်မှာကြီးမားတဲ့စွမ်းအင်နဲ့အပူပေးဖို့လိုတဲ့အတွက်ကြောင့်ဖြစ်ပါတယ်သူတို့ company ကတော့ဒီ electron အမတ်တက်ဒါမှမဟုတ်အဖိုး iron တက်မပါတဲ့ငွေ plasma ကိုဘောအားမြင့်ဖြည့်စစ်တဲ့ဖြည့်စည်တဲ့မျိုးကိုတုံးတယ်လို့ရှင်းပြပါတယ
် You can think of it as like a lightning bolt
ဖြည့်စည်လက်တဲ့သဘောစဉ်းစားကြည့်လို့ရပါတယ်သူ့ကိုယ်ပိုင်တန်လိုက်စက်ကွင်းကိုဖန်တီးပေးတာပါသူ့တန်လိုက်စက်ကွင်းကပဲသူ့ကိုထိန်းချုပ်တာပြီးအပူထွက်လာတာကြောင့်ပေါင်းစည်းနိုင်တဲ့အနေအထားကိုရောက်သွားတာပ
ါဒီနှစ်အတွက် American စွမ်းအင်ဝန်ကြီးဌာနကနေရန်ပုံငွေချပေးတဲ့ company ရှိခုရဲ့မှာ Zep company လည်းပါဝင်လာပါတယ်ဒီရန်ပုံငွေကိုပေါင်းစည်းစွမ်းအင်ဤပညာဆိုင်ရာဆန်းသက်မဲ့ဆက်ယုံတိချောက်ရမှာတုံးနိုင်တယ်လို့စွမ်းအင်ဝန်ကြီးဌာနရဲ့ပေါင်းစည်းစွမ်းအင်ဆိုင်ရာအဖွဲ့အစည်းကစကော့ချူကပြောပါတယ်
We want to find ways to really leverage that great private
interest. ပေါင်းစည်းစွမ်းအင်ထုတ်လို့ရမှာချင်းတူတူနဲ့ရနိုင်ဖို့ပုဂ္ဂလိကကုမ္ပဏီလေးတွေရဲ့အစွန်အစကိုတုံးနိုင်မဲ့နီလန်းရှာဖွေခြင်းပါတယ်အခုဒီနီလန်းမျိုးတုံးနိုင်မယ်ဆိုတာတွေ့လာရတယ်လို့ဤပညာအတွက်အင်ဂျင်နီယာအတတ်ပညာရောအသုံးပြုမဲ့အရာတွေပါလိုအပ်တာကြောင့်ဒါကိုအချိန်မြင့်လာအောင်ပါလုပ်နိုင်မယ်လို့ထင်ပါတယ်တကယ်တော့ဘယ်အချိန်မှရမယ်ဆိုတာထက်အခုအချိန်မျိုးမှာစူးစမ်းခြင်းနဲ့စံတာပိုများလာကြဖို့နဲ့ယင်းဤမြုံနံမှုကပိုအရေးကြီးပါတယ
်ပေါင်းစည်းစွမ်းအင်ကိုအများသုံးနိုင်အောင်ထုတ်ဖို့ theory တွေဆယ်စုနှစ်နဲ့ချီတင်ပြနေကြပြန်တယ်လက်တွေ့ထုတ်နိုင်တဲ့နည်းပညာထွက်မလာသေးပါဘူးနေအိမ်တွေမှာပေါင်းစည်းစွမ်းအင်ကိုဘယ်တော့သုံးလာနိုင်မယ်ဆိုတော့ Zep company ကရောစွမ်းအင်ဝန်ကြီးဌာနကပါမခန့်မှန်းနိုင်ကြသေးပါဘူးဒါပေမဲ့ဒီလိုတုံးလာနိုင်တဲ့တင်းနေမှာတော့ဒီစွန့်ရင်ရဖို့အတွက်ဆောင်းအားကျိုးရောကျိုးစားအားကျိုးပါနှစ်မှာတည်ကြတယ်လို့စွန့်ရင်ဝန်ကြီးဌာနစွန့်ရင်စီမံကိန်းဒါရိုက်တာအာမက်ဒီယာလိုကပြောပါတယ
် So the day we have future energy
ပေါင်းစည်းစွန့်ရင်ရလာပြီဆိုတဲ့တနေ့ကျရင်စွန့်ရင်နဲ့ပတ်သက်ပြီးစိတ်ပူစရာမလိုတော့ပါဘူးဒါကိုအားလုံးနားလည်စေချင်ပါတယ်စွန့်ရင်ဒီအများကြီးရှိလာမှာဖြစ်ပြီးဒါပေးစိတ်ယုံနေလို့အကက်အသတ်နဲ့တုံးရတာမျိုးမရှိတော့တဲ့အတွက်တခြားပြဿနာတွေကိုပဲဖြေရှင်းဖို့လုပ်ကြရတော့မှာပါ။ဒါကြောင့်စိတ်ရှည်ကြဖို့အရေးကြီးတယ်လို့ဒါဟာလူတရယရနာတပါးဆိုတာလည်းသိစေချင်ပါတယ်
။ American အစိုးရကထောက်ပံ့တဲ့ငွေကြေးအပြင်ဒီပေါင်းစည်းစွမ်းအင်ထုတ်နိုင်အောင်ကြိုးစားတဲ့ကုမ္ပဏီတွေအတွက်ပုဂ္ဂလိကခန္ဓာပိုင်းထောက်ပံ့မှုဟာအခုဆိုဒေါ်လာတန်း6000ကျော်နေပြီလို့ FIA ပေါင်းစည်းစွမ်းအင်ဆိုင်ရာဆက်မှုအသင်းကပြောပါတယ်။
တော့ခင်မျိုးသားပြောပြသွားတာဖြစ်ပါတယ်အခုကစပြီးတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒုအသံစီစဉ်ကိုထုတ်လွှင့်ပေးပါပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်နောက်ပိုင်းဖမ်းဆီးခံရသူတွေကမိသားစုနဲ့ခုချိန်ထိအဆက်အသွယ်ပြတ်နေသူတွေအများအပြားရှိပါတယ်အသက်ရှင်နေသေးရလားဆိုတာတောင်မိသားစုဝင်တွေမသိရတဲ့အခြေအနေကိုတော့ Frontier မြန်မာဝိုင်းတော်သားတွေကဒုအသံစီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
သူတို့မဆက်သွယ်ဘူးဆိုလို့ရှိရင်တဲ့ညီမကောင်လေးမရှိတော့ဘူးလို့သတ်မှတ်လိုက်တယ်ဆိုပြီးတော့အဲ့လိုကြီးစကားကိုအဆုံးထိပြောချပလိုက
်တယ်။ဒါဆိုကြတော့လည်းဟိုမှာတွေ့တယ်ဒီမှာတွေ့တယ်ဒါပေမဲ့လည်းဘယ်သူမှအသိစိတ်ရှိချာမသိဘူးပေါ့နော်
။အနာသိမ့်ပြီးကလေးကဆရာနာရှင်လက်ချက်ကြောင့်တေဆုံးရသူ4000ကျော်ဖမ်းဆီးခံရသူ2500ကျော်နဲ့ပြိပခတွေကြောင့်စစ်ဘေးရှောင်နေရသူကအနည်းဆုံး 1.8 တန်းရှိတယ်ဆိုတဲ့အချက်လက်တွေကိုကျမတို့သိနိုင်ပါတယ်။ဒါပေမဲ့ဖန်စီခံရသူတွေတဲကဘယ်နှစ်ယောက်လောက်များပျောက်ဆုံးနေရလဲဆိုတာကတော့အတိအကျပြောနိုင်မှုခဲရင်ပါတယ်။ဒီလိုဘယ်နေရာတွေကိုရောက်နေမှမသိတဲ့ပျောက်ဆုံးသူတွေကယာရီထောင်တွေချီပြီးရှိနေနိုင်ပါတယ်။ မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Heron Day ကကူညီဖန့်ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကရေးသားတင်ဆက်ထားပါတယ်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ကိုယ်ရင်မိသားစုခုဖျားရှုပ်ကိုရင်းအောင်မလို့သူ့နာမည်နဲ့မေတ္တာပို့ပေးပြီးတော့အဲ့လိုမျိုးဖျားရှုပ်ကိုရပါတော့သူ့မိရလည်းအရရချေလို့ဗီရင်ဆရာမတယောက်ယောက်ကအာမတို့ကအသက်ရှင်နေသေးတယ်ကလေးကကျန်းမာတယ်ကလေးကအထဲမှတော့နေသားကြနေပြီကလေးကနေတတ်တယ်ပြောလို့ရှိရင်တော့မသူ့ကပြောပြောပြီးငိုရတာပေါ့နော်ငါသားလေးကအဲ့လိုပေါ့နော်လိမ့်ပါလေကလေးလေးအေးပြတာပြုတ်ပြုတ်ရွှေရွှေလေးကသားလေးဆိုပြင်ပူပေးတဲ့တော့သူတို့ရချစ်ရှာတာဆိုပြီးအဲ့လိုပြောကြတာပေါ့
သူချစ်သူငင်းချမ်းအကြောင်းပြောပြနေတဲ့အနန္ဒာပါသူတို့ချင်းမတွေ့ရတာနှစ်ပေါက်ပါတော့မယ်ပြောရရင်သူတင်မကပါဘူးဘယ်သူမှမတွေ့ကြရတော့တယ်လို့ဘယ်မှမှန်းလဲမသိကြပါဘူးဒါမှမဟုတ်စစ်ကောင်စီဘက်ကတိနေသူတချို့ရှိနေရတယ်လည်းမပြောတာလည်းဖြစ်နိုင်ပါတယ်သူနောက်ဆုံးတွေ့လိုက်ရတဲ့အချိန်တုန်းကငင်းချမ်းသူတငယ်ချင်းတွေနဲ့လမ်းမမှာဂိမ်းစော့နေခဲ့ရပါအဲ့ဒီညနေမှာငင်းချမ်းမိသားစုနဲ့အတူညနေစာစားဖို့ရှိလို့အင်ဂျီလေးဝန်နန္ဒာအိမ်ခဏလေးပြန်ခဲ့ပါတယ်ပြန်ပြီး10မိနစ်လောက်ပဲရှိသေးတယ်ငင်းချမ်းတို့အုပ်စုဖမ်းခံထိတယ်လို့သူကြားလိုက်ရတော့တာပါပဲအိမ်ကြီးကျွန်းတွေပြောပြလို့သိရတယ်ဘလို့ဖမ်းသွားတယ်ဆိုတဲ့အသေးစိတ်ကအစသူမှတ်ချားခဲ့ပါတယ
်ရဲဝတ်တွေကမိဆန်ကားရဲ့ကြောက်ဈေးနားရဲ့အဲမတူအဖြူရဲ့မတူအလဲရဲ့စစ်အဖြူရဲ့ကားပေါ်ကနေဆင်းလာတဲ့သူတွေကဇလက်အရှိကိုဆလွယ်တိုင်းထားတယ်အဆိုးတဲ့သူတွေကအတူကိုဟိုကအဆိုးဘယ်လိုခေါ်လဲအဲ့လိုတွေပို့တာကားတွေကိုသူတို့ကြီးပေါက်ရက်ကြီးတွေပို့ပြီးတော့တင်ပြော့ဟိုက
နောက်ရပိုင်းလောက်မှာဖမ်းသွားတဲ့တွေကအများစုပြန်လွတ်လာပေမဲ့သူတို့ကိုယ်တိုင်လည်းငင်းချင်းတယောက်စစ်ကြောရေးမှာပဲကျငဲ့ရလားဆိုတာကိုတေချာမပြောနိုင်ကြပါဘူးတဖွဲ့လုံးကိုဖမ်းဆီးစစ်ကြောခဲ့ရကဘယ်နေရာလဲဆိုတာတောင်သူတို့မသိကြပါဘူး2022ခုနှစ်ဖေဖော်ဝါရီမှာစစ်အာဏာသိမ်းပြီးနောက်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ NASA ကလို့သူ့ဘက်သားတွေနာမည်ပေးနေလို့နေတဲ့စစ်အာဏာရှင်လက်ထက်မှာပျောက်ဆုံးနေသူဘယ်နှယောက်တောင်ရှိနေပြီလဲဆိုတာဘယ်သူမှမသိနိုင်ပါဘူးနိုင်ငံရေးအကျဉ်းသားများကိုညီဆောက်ရှောက်ရေးအသင်း AAPP ကလည်းသူတို့မှာဒီစည်းရင်းမရှိသေးဘူးလို့ပြောပါရယ် UN လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ OHCHR မြန်မာက Jane Ross Haver ကလည်းပျောက်ဆုံးသူတွေကိုခြေရာခံရတာခက်တယ်လို့ဆိုပါရယ်နောက်တစ်ခုကပြည်ပခါဖြစ်နေတဲ့ဒေသတွေမှာတစုံတယောက်ကဘေးလွတ်ရာပဲရောက်သွားရလားဖမ်းခံထားရသလားအသက်ပဲခံလိုက်ရပြီလားဆိုတာသိရဖို့ခက်ခဲပါရယ်
Of course it's very hard to know for certain what happens when someone disappears.
တစုံတယောက်တက်သွားပြီဆိုရင်သူဘာဖြစ်နေလဲဆိုတာသိရဖို့အရန်ခက်တယ်။တကယ်လို့သူဖမ်းခံထိသွားတာကိုစစ်တပ်ကနေပြီးတော့ထိသိထားတဲ့စခန်းနဲ့ခေါ်သွားတာမျိုးမြင့်မြင့်တွေ့ရှိလိုက်တယ်ဆိုရင်တော့ရှားရတာပိုပြီးလွတ်နိုင်တယ်။ဒါပေမဲ့လည်းအနာသိန်းကလေးကစစ်တပ်ကလူတွေကိုဖမ်းနေခဲ့တာဆိုတော့တချို့ဖြစ်စင်နေမှာဆိုရင်ကိုမိသားစုဝင်ဘယ်မှာဖမ်းခံရလဲဆိုတာကိုသိရဖို့တော့မှမိဘဆွေမျိုးတွေကနေပြီးတော့လက်နဲ့ချီဆောက်ရတာရှိတယ်လို့အခုဆိုရင်နေ့နဲ့ချီပြီးကြားလာနိုင်တယ်။
Equality မြန်မာကစစ်အာဏာသိမ်းပြီးနောက်ပိုင်းထိမ့်သိမ်းခံရခြင်းအနှိမ့်ဆက်ခံရတဲ့အမှု269ခုပေါ်အခြေခံပြီးမကြသေးခင်ကချုပ်တဲ့အစီရင်ခံစာမှာဆိုရင်ပျောက်ဆုံးနေသူ60ရှိရဲ့လို့မှတ်တမ်းပြုစုထားပါတယ်။ဒါပေမဲ့ဒီစီရင်ထဲမှာငြင်းချမ်းမပါပါဘူး။လက်တွေ့မှာဒီချက်လည်းအရေးအတွက်ပိုများနိုင်ပါတယ်။နိုင်ငံအရှိတောင်ပိုင်းတစ်ခုရဲ့မှာတင်ပျောက်ဆုံးနေသူ82ယောက်ရှိရဲ့လို့ကရင်လူ့ခွင့်ရေးအဖွဲ့ကမကြသေးခင်ကချုပ်ပြန်ခဲ့ပါတယ်။ခုကန်တော်လည်းတက်ဖွဲ့တွေကတချို့ရောက်လဲပျောက်ဆုံးရသူတချို့ရှိရဲ့လို့ပြောရေးဆိုခွင့်ရှိသူစောအနန္ဒစုကပြောပါတယ်ပျောက်ဆုံးမှုတွေကိုကြည့်ရင်မြို့ပေါ်နဲ့ကြေးလက်ကြုံရတဲ့အခြေအနေချင်းမတူဘူးလို့သူကပြောပါတယ
်သူပြင်းကြေးလက်ဒေသမှာဆိုလို့ရှိရင်ဥမာလမ်းပြအဖြစ်ပေါ်တာအဖြစ်နော်လူသားတိုင်းအဖြစ်အုံပြုပြီးတော့မှဖန်ခံရပြီးတော့ပျောက်ဆုံးသွားတာတွေများတယ်ပေါ့နော်မြို့ပြနဲ့နင်းတဲ့နေရာဒေသတွေမှာဆိုလို့ရှိရင်တော့ဒါတွေကသူတို့ကိုဟိုပါပေါ့နော်တည်ပြီးအဖြစ်တော်၎င်းနော်ဒီပြန်လည်ခုခံတဲ့ဟိုလက်နက်ကင်တာဖွဲ့နဲ့ဆက်ဆက်မှုရှိတယ်တော်၎င်းသူတို့တွေကိုကူညီထောက်ပံ့နေတော်၎င်းဆွဆွဲပြီးမှအဖမ်းခံရတဲ့ case တွေရှိတယ်တခြားဒီလက်နက်ကင်တာဖွဲ့တွေကနေလည်းပဲနော်စစ်ကောင်စီတည်ပြီးဒလန်ဆိုပြီးတော့မှဆွဆွဲလို့ဖမ်းဆီးပြီးတော့မှဟိုပျောက်ဆုံးသွားတာပေါ့နော်
ဆရာနာမသိငင်ကတော့တစုံတယောက်ပျောက်သွားရဲဆိုရင်မိဘဆွေမျိုးတွေအနေနဲ့ရဲစခန်းမှာသွားတိုင်သွားမေးလို့ရပါတယ် ထားမှာမဟုတ်လူခွင့်ရေးအဖွဲ့တွေစီတွားအကူညီတောင်းတာမျိုးလည်းလုပ်နိုင်ပါတယ်။ဒါပေမဲ့အဖွဲ့အများစုကလည်းချက်သွားတာရှိသလိုနိုင်ငံတွေကချက်သွားကြရလည်းရှိပါတယ်။ထောင်တွေရဲ့ဝင်ခွင့်လည်းဘယ်သူမှမရတော့ပါဘူး။အပြည်ပြည်ဆိုင်ရာကြက်ရှင်ကြီးကော်မတီ ICRC တောင်မှနှစ်ထောင်နှစ်ဆယ်ကလေးကမြန်မာကအကျဉ်းစခန်းနဲ့ထောင်နေစီဝင်ထွက်ခွင့်မရှိတော့တာပါ။ဒါပေမဲ့ပျောက်ဆုံးနေသူတွေရှာဖွေပေးဖို့ဆိုရဲတို့ရဲ့ဥတီချက်အတိုင်းတော့ဆက်သွားနေပုံပါပဲ။ဒီနေ့ဇန်နဝါရီကနေဇွန်လအထိမိသားစုတရ300ကိုတို့ချစ်ခင်ရသူတွေရှာကြွေးအောင်ကူပေးနိုင်ခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူတို့ကဒေါ်တန်ကိုပြောပါရယ်။ဆက်အာနာမသိငင်ကပျောက်ဆုံးနေသူတွေရ
ဒီကနေ့တုံးနေကြတယ်မြုပ်လျက်ဆွမ်းရင်တဲ့ဒီမှာကောင်းတွေစီသွားဆောင်ဆိုင်ရမှာကိုကြောက်ကြတယ်လို့လည်းနဲ့ကန်တော်လှန်ရေးအဖွဲ့တွေစီလည်းသွားမမေ့ရကြဘူးလို့စောနေတာစုကပြောပါတယ်။တတင်းအချက်လက်အကြီးအကျယ်ရဖို့ကခက်တယ်လို့သူကပြောပါတယ်။ဒီအဖက်အဆက်ငါနေအွယ်ကောင်းလေးတယောက်ပြတ်ဆုံးသွားတဲ့အမှုမှာဆိုလို့ရှိရင်သူ့အမိကပေါ့နော်ပြောက်သွားတဲ့ ဒီကနေ့မှာတွေ့တယ်ဒါပေမဲ့လည်းဘယ်သူမှသိသိရှိရှာမသိဘူးပေါ့နော်အဲနောက်တစ်ခါဒီလိုမျိုးစစ်တပ်ဘက်ကနေသွားမိတော့လဲစစ်တပ်ဘက်ကလည်းမသိဘူးပေါ့နော်သူတို့ကတော့မခံတာဘူးအဲ့လိုမျိုးပြောတာနေရှိတယ်ရေစခန်းကိုသွားမိတော့လဲရေစခန်းကလည်းစစ်တပ်ကိုပြန်လွှဲတယ်ပေါ့နော်
ငင်းချမ်းကိုရှာဖို့ဆိုရင်လည်းသူမိသားစုနဲ့နန္ဒာဟာရဲစခန်းတွေထောင်တွေရှင်းနေတွေနဲ့စစ်ကြောရေးစခန်းတွေစသဖြင့်တွားရတာစုံနေတာပါပဲတခုခုသိရဖို့အသေးအံရှာရတဲ့တခြားမိသားစုတွေလိုပဲသူတို့ဟာလည်းလက်စားတဲ့အစိုးရဝန်ထမ်းတွေအလွဲသုံးစားလုပ်တာကိုခံကြရပါတယ်နန္ဒာရဲ့တွေ့ပြချက်အရငင်းချမ်းမိသားစုကဝန်ထမ်း300ကိုတင်းလေးစေပေးခဲ့ရတာပါ သူတို့ပဲသတင်းသိထားသလိုလိုနဲ့ပတ်စံတွေတောင်းပြီးဘာမှမကြားတော့ပဲသတင်းအစအနပြောက်သွားတော့တာပါနန္ဒာပြောပြချက်အရာထင်းထင်းခံရသူတွေကိုကာကွယ်ပြီးမိသားစုတွေကိုကူမယ်လို့ယူဆရတဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ကဝန်ထမ်းအောင်ပါနေရပါပတ်စံယူရတဲ့သူတွေအားလုံးစီကနေဘာသတင်းမှမရရုံမကပဲသူတို့တွေကတယောက်ဆိုနန္ဒာကိုဒီလိုတောင်ADSA ကျုပ်ပြန်သွားပါသေးရဲ့
သူတို့မဆက်သွယ်ဘူးဆိုလို့ရှိရင်တဲ့ညီမကောင်လေးမရှိတော့ဘူးလို့တတ်မှတ်လိုက်တယ်ဆိုပြီးအလိုကြီးစကားကိုအဆုံးထိပြောချပလိုက်တယ်။နန္ဒာကဒီလိုပြောတာကိုလက်မခံပါဘူး။သူ့ချစ်သူကောင်လေးအသက်ရှင်နေသေးတယ်လို့သာယုံကြည်ပါတယ်။သူတို့တွဲလာတာလည်းနှစ်နှစ်ကျော်ပြီးဘဝခီးလေးအတူတူဆက်လျှောက်ကြမယ်လို့ရည်ရွယ်ခဲ့တာပါ။ငင်းချန်ကနိုင်ငံခြားချွတ်အလုပ်လုပ်ဖို့စီစဉ်ခဲ့တာရှိပါတယ
ဒီကနေ့တုံးနေကြတယ်မြုပ်လျက်ဆွရင်တဲ့ဒီမှာကောင်းတဲ့ပစ္စည်းတော့တတ်မှတ်လိုက်တယ်ဆိုပြီးအဲ့လိုမျိုးပဲ
ဟိုနည်းနည်းလေးအဲ့လိုဒီဆက်ရရင်လည်းပတ်သက်ပြီးတော့သူတို့လည်းအဲ့လိုကိုရီစီကိုကွန်တက်လုပ်တာမျိုးတော့တောင်းဖို့သူတို့ရဲ့ဟိုသူတို့သာဒီနိုင်ငံအပြင်ရောက်နေတာတို့ဘာလို့ဖြစ်နေရဲ့ဆိုလို့ရှိရင်လေ
တို့ဘက်ကပဲဘလို့ဆက်သွယ်လာမလဲဆိုတဲ့အားမျိုးပေါ့နော်အဲ့လိုမျိုးပဲဆောက်ရမယ်လားပေါ့ဘာလို့ဆိုဘာမှမလုပ်နိုင်တော့တာဘာမှလည်းမလုပ်တတ်တော့ဘူးဘာလို့မလဲလည်းမသိတော့ဘူးဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးတန်ဖော့ကတ်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်ဖရွန်တီးယားမြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒိုးတန်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်မကြခင်မှာတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အခုဒီမတိုင်ခင်မှာတော့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖ ဒီကနေ့တုံးပုံတစ်ပုံရထားဖို့တတ်မှတ်ခဲ့ပါတယ်အင်းဒီဂျင်မြန်မာနိုင်ငံမှာကြုံတွေ့ခဲ့ရတဲ့စိန်ခေါ်ချက်တွေနဲ့ဆောင်ရွက်ခဲ့ပုံအကြောင်းကိုတော့အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဒေါ်စုဇနာလလဆိုးနဲ့ဥတမောင်သံကဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကပါအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
29ကစပြီးပါလီမန်မှာအမျိုးသမီးတွေအတွက်အမှတ်နေရာ3ပုံတစ်ပုံရထားသတ်မှတ်ပေးမယ်ဥပဒေပြက်ကို India Palimanga September Nasate Niga Piatane Bade. Tanu do Ogra Jagdeep Dhankhaga Akuru Chinya Kebade.
By a majority of the total membership of the House.
Ludo Ama Alonye Miyazu. Maybe Jare Ludo Kuzle Jinya Metum Bom Napote Manere Miyazu Mene Ubija so Leka Tikulai Bade.
By the constitutionally required majority.
ဒီကြောင့်ဘောရမြင့်ကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အမျိုးသားညီညွတ်ရေးအစိုးရရဲ့အမျိုးသမီးလူငယ်နဲ့ကလေးတွေရေးရာဝန်ကြီးနဲ့2015ခုနှစ်တော်တော်တက်တမ်းမှာအမျိုးသမီးရေးရာကော်မတီရဲ့အထွေမှုဖြစ်ဆောင်ရွက်ခဲ့ပြီး2021ခုနှစ်တော်တော်တက်တမ်းမှာအမျိုးသမီးရေးရာကော်မတီရဲ့အထွေမှုဖြစ်ဆောင်ရွက်ခဲ့တဲ့ဒေါ်စုဇာနာဆိုးဖြစ်ပါတယ်မင်္ဂလာပါဆရာမကြီး
မင်္ဂလာပါဆရာဒီလိုအိန္ဒိယမှာအမျိုးသမီးတွေအတွက်နေရာသုံးဖို့တပုံပေါ့နော်တော်တော်မှာပေးထားတာတဲ့ပတ်သက်ပြီးဆရာမဗျာပြောချင်ပါတယ်ခင်ဗျကျမတို့ဝမ်းမြောက်ဝမ်းသာကြိုဆိုရမယ့်ဒါကျမတို့ဒီအာရှမှာပေါ့နော်ဒီဖြစ်ပေါ်လာတဲ့နိုင်ငံရေးအခင်းကျင်းလို့ပြောရမှာပဲဖြစ်ပါတယ်နော်အမျိုး သမီးရေးကိုရင်ပေါ့ဟိုပြောရမယ်ဆိုလို့ရှင်တော့ဖိနှိပ်မှုများစွာကျော့ပြတ်လာခဲ့တဲ့နိုင်ငံဖြစ်ပါတော့ဒီစက်တမ်ဘာ20ရက်နေ့မှာတော့ကျမတို့သိရတာကတော့ဒီအောက်မှာအမျိုးသမီး30
The UN High Commissioner for Human Rights, Volker Turk, welcomes the passage of the Women's Reservation Bill in India, which will reserve one-third of seats in national and state parliaments for women. Looking at the example that India has set, the High Commissioner calls on parliamentarians around the world to adopt legislative measures, including
အမျိုးသမီးပါဝင်မှုတော့25%ခန့်ရှိတယ်အခုမှသာရင်သူတို့က
ဒီလိုကိုကြ33ရာခိုင်နှုန်းကိုတတ်မှတ်လိုက်တာပြောရမယ်ဆိုရင်ကျမတို့နိုင်ငံကနောက်ကျမှန်ခဲ့ဘူးအဲတကယ်ဒီမိုကရေစီအရဖော်ဆောင်မယ်ဆိုလို့ရှိရင်အလားအလာရှိတဲ့အမျိုးသမီးတွေနိုင်ငံရေးခေါင်းဆောင်တွေနော်နိုင်ငံရေးမှာဥဆောင်မီးတွေအများကြီးရှိရယ်ဆိုသိရတယ်ဒီຫນွေဥတော်လန်ရေးမှာဆိုလို့ရှိရင်လည်းနိုင်ငံရေးနော်တော်လန်တော့ဒီပြန်လဲထူထောင်ရေးနော်အဲဒီထောက်ဖို့စသည်မှာအမျိုးသမီးတွေကရှိတယ်မှာရုပ်ဆောင်နေတာကိုလည်းဒါကဘာတန်ဝန်းလုံးကနေအတိမတ်တာဖြစ်ပါလေအဲ့ဒါကြောင့်မလို့ဒီကျမတို့ဒီဆောက်မဲ့အဖက်ဒရယ်နိုင်ငံတော်တစ်မှာအဲလိုမျိုးပြည့်မီစွာနဲ့ပါဝင်နိုင်မယ်ဆိုတာကိုကျမယုံကြည်ပါတယ်လို
့ဟုတ်ကဲ့ဆရာမ2012ကနေ2021အဖွင့်ကားလာမှာပေါ့နော်မျိုးသမီးတွေအတွက်ဒီလိုနေရာသတ်မှတ်ပေးဖို့အဲကျွန်တော် NGO တွေကနေမှစ조사ခဲ့ကြတာတွေလည်းရှိပါတယ်အဲ့ဒီတော့ကတော့လိန်သတ်မှတ်ချက်ထက်အရင်ချင်းကိုအဓိကထားဖို့ NLD မှာသဘောထားရှိခဲ့တယ်လို့အဲဒီလိုပဲကျွန်တော်တို့အများစုကနားလည်ကြပါတယ်ဆိုတော့အဲ့ဒီကာလတုန်းကစဉ်းစားခဲ့ပုံကဘယ်လိုများရှိပါလဲဆရာမ
ကျွန်မဒါလွတ်တော်တဲမှာအာရှိနေတဲ့အချိန်ပေါ့နော် advocacy လုပ်တဲ့အခါမှာကျွန်မတို့ကလည်းငိုတဲ့အခါလွတ်တော်ကိုယ်စားလှယ်မဖြစ်ခင်ကကျမကိုယ်တိုင်ဒီမျိုးသမီးရဲ့တက်ချွာလှုပ်ရှားသူဖြစ်တဲ့တကြောင်ကျမဒါတွေကိုလေ့လာထားပြီးသားဒါအငင်းပွားပွဲမရှိဘူးပေါ့နော်ဒီလိုမျိုးအခွင့်အရေးမရတဲ့နေရာမျိုးဆိုလို့ရှိရင် temporary measure လို့ခေါ်တဲ့ဟိုညာကြီးပေါ့နော်ဒီကျမတို့ဥပဒေတွေပြဋ္ဌာန်းပြီးတော့မှညှင့်တင်ပေးရမယ်ညှင့်တင်ပေးရမယ်အာတာဝန်ရှိပါတယ်အစိုးရတရားမှာလွတ်တော်တရားမှာဥပဒေပြုမှုမှာပေါ့နော်ဆိုတော့ခုနဆရာပြောသလိုပဲပေါ့နော် NLD ကိုယ်တိုင်ကဒါကိုလက်မခံခဲ့ဘူးဆိုတာကိုလည်းကျမကိုယ်တိုင်အတွေ့အကြုံတွေအရာเนาะအတွေ့အကြုံတွေအရာအသိရပါတယ်ကျမကိုယ်တိုင်လည်းပဲဒါ NLD ဟိုစာပေါ့နော်တာဝန်ရှိသူတွေကခေါ်ယူပြီးတော့မှကျမကိုဆွေးနွေးတာမျိုးရှိပါတယ်เนาะဒီ30ရာခိုင်နှုန်းကဒါပါတီရဲ့မူဝါဒအရာလက်ခံလို့မရဘူးဆိုတာကိုလည်းကျမတို့ခေါ်ယူဆွေးနွေးခဲ့ပါတယ်အဲ့ဒါကြောင့်မလို့เนาะဒီ2015-20မှာတော့ဒီအမျိုးသမီးပါဝင်မှုကတော့ကျမတို့ဟိုရာထားတတ်မှတ်မှုတော့မရခဲ့ဘူးသို့တော်လည်းဟိုရွေးကောက်ပွဲမှာတော့နည်းနည်းတက်လာတယ်ဆိုတာကိုတွေ့ရတယ်ဒါပေမဲ့ကျမတို့လိုချင်တာကအဲ့လိုမျိုးပေါ့ဟိုမတိမသာအဲ့လိုလေတက်လာပြီးတော့တက်လိုက်ကြလိုက်အဲ့လိုမျိုးမဟုတ်ဘူးတေချာတဲ့နီလန်းပေါ့နော
်နောက်ဆုံးမိကုန်းပေါ့နော်ဆိုတော့အခုလိုသတ်မှတ်ပေးတာမျိုးပေါ့နော်ကျွန်တော်တို့စူးစမ်းမယ်ဆိုလို့ရှိရင်အနာဂတ်မှာပေါ့နော်ဘလို့စိတ်ခေါ်ချက်မျိုးတွေကိုရင်ဆိုင်ရမယ်လို့ဆရာမထင်ပါတယ်လေခင်ဗျ
33ရာခိုင်နှုန်းသတ်မှတ်လိုက်တာတော့ဟုတ်ပါပြီဒါတွေကနော်အထက်တန်းလွာပညာတတ်နော်မြို့ပေါ့ဖြစ်သွားမှာပဲဖြစ်တယ်သူတို့အတွက်အခွင့်အရေးရမှာမဟုတ်ဘူးဆိုပြီးတော့အာဒီလိုမျိုးဟိုတက်တာတွေလည်းရှိတယ်ပေါ့နော်ဒါပေမဲ့အရေးကြီးတာကကျမတို့ဒီပြတ်တန်းလိုက်ဖို့ပဲဖြစ်တယ်ဒီဟိုဗာနယ်တွေပေါ့နော်တော်တော်များများကျမခီးထွက်တဲ့အခါမှာဒီကျေးဒီမှာပေါ့နော်နယ်တွေမှာဥဆောင်ဥရပြုတ်နေတာတကြီးတွေကအမျိုးသမီးတွေပဲဖြစ်ပါတယ်ကျမတို့ဝင်ကြီးဌာနအနေနဲ့အမျိုးသမီးစွမ်းရည်မြင့်တဲ့ကိုလောက်တဲ့အခါဆိုလို့ရှိရင်ဟိုတောနယ်ကဒွာကအမျိုးသမီးတွေတော့ဒီဟိုပါလီမန်ကိစ္စတွေနောက်ပြီးတော့ဥပဒေပြုမှုကိစ္စတွေကိုတင်လွဲကူးလှင်းနေတော့ကျမတို့တင်နေအာပြီးတဲ့အခါမှာလက်တွေ့လောက်ခိုင်းတဲ့အခါမှာတော့ဒီကျမကတော့ယုံကြည်တယ်နော်ဒီခေါင်းဆောင်နေရာကိုပိုင်ပိုင်နိုင်နိုင်ဖြည်းဖြည်းမိမိလုံနိုင်တယ်ယုံကြည်ရတယ်ဆိုတာကိုတော့ကျွန်မအကျွမ်းမဲ့ယုံကြည်ပါတယ်လို
့ဟုတ်ကဲ့ဆရာမဆရာမရေအထူးပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျွန်မလည်းကျေးဇူးတင်ပါတယ
်အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့အမျိုးသားညီညွတ်ရေးအစိုးရရဲ့အမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနရဲ့ဝန်ကြီးဆရာမဆူဇာနာဆိုးဖြစ်ပါတယ်ကျွန်တော်တို့ပုံမှန
်ဒီမိုကရေစီလူခွေးနဲ့ခေပြိုင်ကဘာအစည်းအဝေးကိုဥတမောင်သန်းကဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်။ကြာခင်မှာတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါလား။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Bloomberg အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
The American သံကနေ2023ခုနှစ်အောက်တိုဘာ9ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ32 52နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုပဲဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထက်ကမှအရင်ဆုံးတော့အာရှနိုင်ငံရေးစီစဉ်ကိုထုတ်လွှင့်ပေးမှာပါ။2023ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်အီရန်နိုင်ငံကလူခွင့်လို့ရှာသူနာဂတ်မိုဟာမဒီကိုရွေးချယ်လိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ပါကစ္စတန်မှာအာဖဂန်ဒုက္ခသည်တသန်း9သိန်းနီးပါးအပါအဝင်တရားမဝင်နေထိုင်သူတွေကိုတိုင်းပြည်ကနေထွက်ခွာကြဖို့အမိန့်ထုတ်လိုက်ပါတယ်။ဒီလိုအကြောင်းအရာတွေကိုအခုတစ်ပတ်ရဲ့အာရှနိုင်ငံရေးအစီအစဉ်မှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
2023ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်ဖိနှိပ်မှုတွေကိုတွန်းလှန်နေတဲ့အီရန်အမျိုးသမီးနာဂစ်မိုဟာမဒီကိုရွေးချယ်လိုက်ကြောင်းအော်တိုဘာလ6ရက်နေ့မှာနိုဘယ်ကော်မတီကကြေညာပါတယ
် The Norwegian Nobel Committee has decided to award the Nobel Peace Prize for 2023
Norway Nobel Committee အနေနဲ့2023ခုနှစ်နိုဘယ်ဆုကိုနာဂစ်မိုဟာမက်မဒီကိုပေးအပ်ဖို့ဆုံးဖြတ်လိုက်ပါတယ်။အီရန်နိုင်ငံမှာအမျိုးသမီးတွေပေါ်ဖိနှိပ်မှုတွေကိုစတင်တွန်းလှန်နေပြီးအားလုံးအတွက်ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေမြင့်တင်ဖို့သူ့ရဲ့ကြိုးပမ်းမှုတွေအတွက်ရွေးချယ်လိုက်တာပါလို့နိုဘယ်ဆုကော်မတီဥက္ကဋ္ဌဘီရစ်ရီးစ်အန်ဒါဆန်ကပြောဆိုသွားတာပါ။အသက်52နှစ်အရွယ်နာဂစ်မိုဟာမဒီဟာအီရန်နိုင်ငံကနာမည်ဆုံးနဲ့ကြော်ကြားနေတဲ့even အချင်းထောင်မှာထောင်တန်း17နှစ်လောက်ချခံထားရပါတယ်။သူဟာသတင်းတောက်တူဖြစ်တယ်လို့လူ့အခွင့်အရေးလှုပ်ရှားသူတူလည်းဖြစ်ပါတယ်။ Islamic ဘာသာရေးအယူအဆနဲ့တင်းကျပ်စွာအုပ်ချုပ်တဲ့အီရန်နိုင်ငံမှာအမျိုးသမီးအခွင့်အရေးလူ့အခွင့်အရေးနဲ့လူလတ်ခွင့်တွေအတွက်သူဟာလွန်ခဲ့တဲ့32နှစ်ကျော်ကျောင်းသူဘဝကလေးကစတင်ကြိုးပမ်းခဲ့သူဖြစ်ပါတယ်။ခုလိုစုချင်းမြန့်ခံရတဲ့အပေါ်အီရန်လူငယ်အမျိုးသမီးတူကတော့သူရဲ့အမြင်ကိုပြောဆိုပါတယ
်။ Number 1 is that being charm and khani mawfa kai mozu has sama mana zaman twin charm ke zano bogan
ဒီလူပွဲစီရဲကအမျိုးသမီးတူအနေနဲ့ပြောရရင်တော့အခုလို့စုပေးတာကိုအများကြီးသဘောတူပါတယ်။ဒီလူပွဲစီမှာအမျိုးသမီးတွေကဘာအခွင့်အရေးမှမရှိပါဘူး။အခုလို့စုချင်းနဲ့ခံလိုက်ရတာဟာကျမတို့အတွက်အ ਨੇ ဆုံးတော့စိတ်သက်သာရစေပါတယ်။ဒီလိုလူပွဲစီထဲမှာကျမတို့အတွက်အနည်းဆုံးဒီအလေးထားဆောင်ရွက်ပေးနေတဲ့သူတူရှိနေသေးတယ်ဆိုပြီးစိတ်သက်သာရရစီတာပါ
စုချင်းမြင့်ခံရတဲ့နာဂစ်မိုဟာမဒီဟာအီရန်နိုင်ငံကလူ့အခွင့်အရေးခုခံကာကွယ်သူများအဖွဲ့ Defenders of Human Rights Center ရဲ့ဒုတိယအကြီးအကဲဖြစ်ပါတယ်ဒီအဖွဲ့ဟာ2003ခုနှစ်ကအီရန်နိုင်ငံရဲ့ပထမဦးဆုံးနိုဘယ်ဆုရှင်အမျိုးသမီးရှင့်နေရှီရင်အဘဒီကတည်ထောင်ဦးဆောင်တာဖြစ်ပါတယ်နာဂစ်မိုဟာမက်မဒီဟာဒုတိယဆုရှင်ဖြစ်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာနေထိုင်လျက်ရှိတဲ့နာဂစ်မိုဟာမက်မဒီရဲ့ခင်ပွန်းတယ်ကတော့နိုဘယ်ဆုဟာမာရှာအမနီအရေးလှုပ်ရှားမှုတစ်ခုလုံးအတွက်ပေးတာပါလို့မှတ်ချက်ပြုပါတယ်။နာဂစ်မိုဟာမက်မဒီဟာသူ့ရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကြိုးပမ်းမှုကာလတစ်လျှောက်1013ကြိမ်ကြာခံခဲ့ရပြီးစုစုပေါင်းထောင်ဒဏ်230ကျော်ကြာခံခဲ့ရပါတယ်။ကျင်းတန်လဲ154ကျက်ရိုက်ခံခဲ့ရပါတယ်။သူဟာအခုနောက်ဆုံးအကျဉ်းချနေစဉ်ထောင်တွင်းအမျိုးသမီးတွေကိုဖိနှိပ်ညှဉ်းပန်းခံရမှုနဲ့မတော်မတရားပြုကျင့်ခံရမှုတွေကိုရအောင်ဖော်ထုတ်ခဲ့ပါတယ်။အခုလိုအချိန်မှာပဲပါကစ္စတန်မှာတော့ဒီနီဂျင်အာဖဂန်နစ္စတန်ဒုက္ခသည်1.9ကန်းအပါအဝင်တရားမဝင်နေထိုင်သူတွေကိုနိုဝင်ဘာလ10ရက်နေ့မတိုင်မီတိုင်းပြည်ကနေထွက်ခွာဖို့နှင်ထုတ်လိုက်ပါတယ်။
ہمارے جو illegal immigrants ہیں illegal citizens ہیں جو پاکستان
တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေနိုင်ငံသားမဟုတ်သူတွေနိုဝင်ဘာလ10ရက်နေ့နောက်ဆုံးချပြီးကိုယ်နိုင်ငံကိုပြန်ကြပါမပြန်ကြဘူးဆိုရင်ဖမ်းဆီးပြီးပြန်ပို့မှာပါလို့ပါကစ္စတန်ဂျာပြအစိုးရရဲ့ပြည်ထောင်ရေးဝန်ကြီးစာဖရာဘာတီက
အော်တိုဘာလာ3ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အာဖဂန်တာလီဘန်တွေကတော့ဒီကိစ္စကိုကန့်ကွက်လိုက်ပြီးဒုက္ခသည်တွေကိုသူတို့စံတာလျောင်းတိုင်းပြည်ကနေထွက်ခွာတဲ့အထီးတိခံဖို့နဲ့လုံခြုံရေးကိစ္စတွေမှာအာဖဂန်တွေမပတ်သက်ဘူးလို့ပြောဆိုပါတယ်။ဒါပေမဲ့လည်းပါကစ္စတန်ပြည်ထရေးဝန်ကြီးဆာဖရာဘတ်တီကပြောဆိုရမှာတော့ဒီနေ့ထဲမှာအသေးခံဘုံးခွဲတိုက်ခိုက်မှု24ချိန်မှာ14ချိန်ကအာဖဂန်တွေပြစ်ပြီးမကြာသေးမီကမှပါကစ္စတန်စစ်စခန်းတစ်ခုကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့တဲ့စစ်သွေးကြွ12ဦးအနက်8ဦးဟာအာဖဂန်တွေဖြစ်တယ်လို့ပြောဆိုပါတယ်။တချို့အာဖဂန်တွေဟာပါကစ္စတန်မှာနေထိုင်နေတာနှစ်ပေါင်း40ကျော်လောက်ရှိပြီဖြစ်ပါတယ်။
မရယားစီဂျာနေကကြောနာကီစီကာနွန်မေအစ္စလာမီဟိုဂျက်ဆာ
ဒီအချက်ပြန်ပို့ရင်တော့ပြန်ရမှာပါ။ဒါပေမဲ့အစ္စလာမီဥပဒေတွေအရာကတော့နေထိုင်ခွင့်ရှိပါတယ်။တိုင်းပြည်တပြည်မှာနှစ်ပေါင်း40လောက်နေလာသူကိုပြန်နှင်ထုတ်တာကတော့မဖြစ်သင့်ပါဘူးလို့ဒုက္ခသည်တဦးဖြစ်တဲ့ကာဗန်နဇာကပြောဆိုပါတယ်။1989ခုနှစ်အာဖဂန်ကိုဆိုဗီယက်ရုရှားကျူးကျော်တဲ့အချိန်ကစပြီးဒုက္ခသည်တွေဟာပါကစ္စတန်ထဲကိုဝင်ရောက်ခဲ့ကြတာပါ။အာဖဂန်စစ်ပွဲတွေအတွင်းလက်နက်ကင်တပ်ဖွဲ့တွေနဲ့အာဖဂန်ရဲ့နိုင်ငံရေးကိုပါကစ္စတန်ကနောက်ကွယ်ကနေကျူးကျင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေရှိပါတယ်။တာလီဘန်တွေဟာပါကစ္စတန်နယ်ထဲမှာအခြေခံခဲ့တဲ့ဆိုတဲ့နောက်ခံသမိုင်းတွေရှိတယ်လို့အခါအီဒါအချမ်းဖက်ခေါင်းဆောင်အိုစမာဘင်လာဒင်ဟာပါကစ္စတန်နိုင်ငံထဲမှာအသေးဖမ်းဆီးမိခဲ့တာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်။အခုတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံကနေတရုတ်ပြည်ကိုတင်ပို့ရတဲ့မြမဖရဲသီးကိုတရုတ်ဈေးကွက်တင်ပို့ရောင်းချရမှာတွက်ချေမကိုက်တာကြောင့်ပြည်တွင်းမှာလည်းဝယ်လိုအားနည်းပြီးတော့အရှုံးပေါ်နေပါတယ်။ဒီသတင်းပြန်တစ်ပတ်အတွင်းလေယာထွက်ကုန်တီးနှံတွေဈေးအတက်ကျဘယ်လိုရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Foremost Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချွချွနဲ့သူကျမမစ်စဘဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနယ်စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ငရုတ်သီးကြောင့်ပြည်ပတင်မှုမှုလဲလာတာကြောင့်ဈေးနှုန်းတွေကျဆင်းနေရဆိုတဲ့သတင်းနဲ့စတင်ပါရစေ။အခုကိစ္စရက်ဒီအပါအဝင်လန်ခီတွာလာရခက်ခဲမှုတွေကြောင့်ငွေဥတိကြောင့်ပြပတင်မှုနေပါလာပြီးဈေးထဝက်လောက်ကျဆင်းသွားတယ်လို့ကုန်တယ်တွေကပြောပါတယ်ပြပတင်မှုသူတွေအနေနဲ့အမေရိကန်ဒေါ်လာငွေဈေးနှုန်းမတည်ငြိမ်မှုအပါအဝင်အခုအဆင့်ဆင့်ပေးနေရတာကြောင့်တွက်ချေမကိုက်တော့တဲ့အတွက်ပြပတင်မှုမှုကိုရန်နာထားကြတာဖြစ်ပါတယ်ဒါကြောင့်အယောင်းဝယ်မရှိသလောက်ဖြစ်နေပြီးဈေးကွက်အတွင်းမှာငရုတ်သီးကြောင့်လက်ကျန်များနေရလို့ ARD တိုင်းကငရုတ်သီးကုန်တယ်တူဟာပြောပါရယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကငရုတ်သီးကြောင့်တပိတ်တာကို 15,000 ကျော်ထိပေါင်းစည်းရှိခဲ့ပြီးလက်ရှိမှာတော့တပိတ်တာကို 8,000 ကျပ်ဈေးထိကျဆင်းသွားတာဖြစ်ပါတယ
်ပြားမွေးမြူရေလောက်ကင်တူ40ရာခိုင်နှုန်းလောက်ယော့ချသွားပါတယ်ပြင်တွင်ပြားမွေးမြူရေလုပ်ငန်းမှာပြန်ယောဂါကြာရောက်မှုနဲ့ရွှေပြောင်းမွေးမြူရေးအခဲခဲတွေကုန်ကျစရိတ်တွေမြင့်တက်လာတာကြောင့်မွေးမြူရေးလောက်ကိုင်းသူ40ရာခိုင်နှုန်းလောက်ယော့ချသွားတာလို့မြန်မာနိုင်ငံပြားလုပ်ငန်းအသင်းကပြောပါတယ်။ပြီးခဲ့တဲ့2019-2020စည်းရီးတွေရာမြန်မာနိုင်ငံမှာပြားမွေးမြူသူစုစုပေါင်း1000ခန့်ရှိနေပြီးပြားအုံစုစုပေါင်းက2000ခန့်ရှိရပြီးမြဲ2020ကာလနောက်ပိုင်းကနေလက်ရှိအထိမွေးမြူတဲ့နှုန်းယော့ချလာတာဖြစ်ပါတယ်။ရွှေပြောင်းသွားလာမှုအခက်ခဲနဲ့မွေးမြူရေးစရိတ်တွေကြီးမားလာမှုအပါအဝင်ပြားရည်ကိုပြင်ပတင်ပို့ရမှာနိုင်ငံလိုက်သတ်မှတ်ထားတဲ့အရေးသွေးကက်သက်ချက်တွေရှိနေတာကြောင့်သူချက်မွေးမြူသူနေပါလာတာလို့မြန်မာနိုင်ငံပြားလုပ်ငန်းအသင်းအဖွဲ့ဝင်တဦးကပြောပါတယ်။နေစဉ်မြန်မာနိုင်ငံရှိပြားမွေးမြူရေးလုပ်ငန်းတွေကနေပြားရည်တန်ချိန်4000ကနေ5000ဝန်းကျင်ထွက်ရှိပြီးအဲ့ဒီထက်ကပြားရည်တန်ချိန် 3000 လောက်ကိုဂျပန်ထိုင်းတရုတ်နိုင်ငံကမ္ဘောဒီးယားနိုင်ငံတောင်ကိုရီးယားအမေရိကန်စင်ကာပူနဲ့ဂျာမနီနိုင်ငံတို့ကိုတင်ပို့နေတာဖြစ်ပါတယ်လက်တလို့ပြင်သွင်းစည်းကွက်မှာပြားရည်တပိတ်တာကို4500ကနေ5000ကျပ်ဝန်းကျင်ရှိပြီးပြင်ပစည်းကွက်မှာတော့ Nyama Piai Tatango, American dollar, Natangaya Gani, Tongtong Jim Pauzi Shinivare.
Nyama Piai Zigo Piaubi, Tong Duri, Show Bonivare. Nyama Piai Digo, Teo Zigo, Temu Yang Chayama, Tachi Makaida Jao, Sango Zigo Bago, Temu Yang Chayamale, Weluan Nedra, Show Bonielu, Piai Tong Durine, Gong Deriga Piovare. Let alone ma, Jango Muga, the Ningone, Tiri Mingla, Ziji Yugu, Nizi, Piedika, Siye, Jane Chi, Weon Nibi Me, Yawe, Yetania Jao, Piedi, Podobi, Social Murine, Yensai Nia Pibare.
Money that you think, Naya, no, over Yama, Salam, Abuara, the Mingan, the Mingan, the Mingan, the Mingan, the Mingan, the
ရှိတယုတ်ဘက်မှာလဲဖရဲတီတွေဈေးွက်ထဲဝင်ရောက်လာကြောင်းရောက်လို့သူကမြားပြီးဝဲလူအားကနဲလို့ဈေးွက်ကထူးကြသွားတာဖြစ်ပါတယ်အရင်ကဖရဲတီ၁၆တန်ခွဲပါ၁၂ဘီကတစ်စီးကိုတရုတ်ရွှန်ငွေ၃တန်းတထောင်အထိအမြင့်ဆုံးဈေးရရှိခဲ့ပေမဲ့လက်ရှိမှာရွှန်၈၀၀၀ကနေ၁၁၀၀၀ဝန်းကျင်သာပေါက်ဈေးရှိနေပါတယ် Yango Ziwa Ma, Piedi Doni Me, Blood Jake, Wawa Fine, Bahu Bali, Siwawa Amusa, Piedi Loe, Don't No Choa, Winjin Pare, Sanabega Zigu, Lisa Nathingani, Lisa Nathing Japo Zishinibare, Donji Jadi, Meka, Hia Sade, Musa Rigaro, Sanabega Zigu, Lisa Doningani, Lisa Chowting Pauzishinibime, Autoba Lianity, Wedum Shire Chinine,
ရင်ဆိုင်နေရတယ်လို့ကုန်တယ်တွေကပြောပါတယ်အခုဆက်ပြီးစက်တင်ဘာလ28ရက်ကနေအောက်တိုဘာ3ရက်နေ့ထိဈေးွက်အတွက်အတည်ကြာနိုင်နေဖြစ်သွားတယ်လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်မြေပေးပို့ချိန်ပြလို့မြေပေးစီစဉ်နှုန်းတွေလည်းပြန်ကျဆင်းလာပါတယ် မန္တလေးကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့ဩဂုတ်လကဒေါ်လာ6,500ဝန်းကျင်ထိမြင့်တက်ခဲ့ရတာနဲ့လက်ရှိမှာတော့တပိတ်တာကို13,000ကနေ15,500ထောက်ကျပ်ထိဈေးပြောင်းကျဆင်းလာတာတွေ့ရပါတယ်ပြပအဝယ်နေပြီးဈေးကျဆင်းသွားတဲ့စစ်တုံးကြီးကတော့အခုတစ်ပတ်မှာပြန်တက်ရိပ်ပြလာပါတယ် ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာအောက်တိုဘာ3ရက်နေ့ကစစ်တုံးကြီးတပိတ်တာကိုအနေဆုံး2200ကနေအမြင့်ဆုံး3900တရာကျပ်မြင်းကျန်ဒေသထွက်စစ်တုံးကြီးတပိတ်တာကို1900ကနေ1900ကျပ်ကြာအတီးတီးပေါက်ဈေးရှိနေပြီးတပတ်အတွင်းတပိတ်တာကိုတရာဝန်းကျင်ကျပ်ဈေးမြင့်တက်လာပါတယ်အခုနှစ်မှာစစ်တုံးကြီးကစိုက်ပျိုးမှုရောနေပြီးအထွတ်နှုန်းလဲရောကျနေတာကြောင့် ပြပအဝယ်ရှိပါကဈေးဆက်မြင့်တက်နိုင်တယ်လို့စစ်တုံးစိုက်တောင့်သူတွေနဲ့ကုန်တယ်တွေကခန့်မှန်းထားကြပါတယ်ပြပအဝယ်ဤတော်တဲ့အတွက်ချင်းစည်းပြန်ချဆင်းနေတယ်လို့ပွင့်ရွေတွေကလည်းချင်းဝယ်ယူမှုကိုရက်နာထားကြတယ်လို့ကုန်တယ်တွေကပြောပါတယ်လက်တော်ဈေးွက်ထဲကိုအက်စပို့တန်ဝင်ချင်းအခက်ကြီးတွေအဝေးမရှိတလို့နေနေပြီးချင်းအသက်က အနုတွေပဲဝင်ရောက်နေရကြောင်းအယောင်းဝယ်အင်းတွေလို့လည်းပွင့်ရွေတွေကဆိုပါတယ်ရှင်းပြနေအောင်ပန်းဈေးကွက်မှာတော့ဂျင်းအခက်ကြီးရှယ်တပိတ်တာကိုခုနှစ်ထောင်ငါးရာကျင်းဂျင်းဥမအခက်ကြီးအသက်တပိတ်တာကိုခြောက်ထောင်ငါးရာကျင်း ချင်းဦးမအလတ်စတပိတာကို4300ကျပ်အတီတီပေါင်စည်းရှိနေပြီးအသိဝင်ရောက်လာတဲ့ချင်းဦးအနှုတပိတာကို1300ကနေ1900ကျပ်ကြားပေါင်စည်းရှိနေပါတယ်အခုတင်ဆက်ပေးထားတဲ့ဒီနန်ဇင်းလုံးတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့မြန်မာလူငယ်တွေနဲ့ရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်ရေးကြီးမန်းချက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးသွားမှာဖြစ်ပါတယ်။ UN Sustainable Development Goal ဆိုတဲ့ကုလသမဂ္ဂရဲ့ရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်ရေးကြီးမန်းချက်တွေပြည့်မီနိုင်ရေးအကောင့်ထဲပေါ်ဆောင်ရွက်ချက်တွေလမ်းတစ်ဝက်ရောက်လာချိန်မှာလူငယ်တို့ရဲ့ပါဝင်မှုတွေကအခရာကျလာပါတယ် SDG မန်းချက်တွေလမ်းလွဲမလို့ဖြစ်နေတဲ့အတွက်ပြန်လည်အားစိုက်ဆောင်ရွက်တဲ့နေရာမှာလူငယ်တို့နဲ့လက်တွဲဆောင်ရွက်သွားမယ်လို့လည်းပြောပါတယ်ညီလာခံမှာတက်ရောက်စကားပြောဖို့ဖိတ်ကြားခံရတဲ့သဘောပတ်ဝန်းကျင်ရေးတက်ကြွလှရှားသူကိုဟိန်းထက်ဦးကိုနန်းလောင်ကဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့ရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေပြည်မီနိုင်ဖို့ကုလရဲ့ဦးဆောင်မှုနဲ့နိုင်ငံတကာကကြိုးပမ်းနေကြတာမှာလူငယ်တို့ရဲ့အခမ်းအနားကလည်းအထူးအရေးပါလာပါတယ်။2030ခုနှစ်မှာပြည်မီဖို့ရည်မှန်းထားတဲ့အချက်18ချက်ပါရည်မှန်းချက်တွေအကောင့်ထဲဖော်တဲ့နေရာမှာမူဝါဒရေးဆွဲတဲ့နေရာမှာရောဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာပါဖက်ပေါင်းဆောင်ကလူငယ်လူရယ်တွေရဲ့အတန်ကိုထက်တွင်နိုင်ဖို့ကမ္ဘာနိုင်ငံဆောင်ကလူငယ်တွေကိုဖိတ်ကြားပြီးသူတို့ရဲ့စိုးရင်ချက်အကြံပြုချက်နဲ့တောင်းဆိုချက်တွေကိုတင်ပြခွင့်ပြုခဲ့တာပါနိုင်ငံပေါင်း159နိုင်ငံကလူငယ်4000ကျော်တက်ရောက်ခဲ့ကြပြီးတော့အဲ့ဒီအထဲမှာမြန်မာနိုင်ငံကတဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူလူငယ်တဦးဖြစ်တဲ့ကိုဟင်းထက်ဦးလည်းတဦးပါဝင်ပ
ါ SCG ကိုကုလသမဂ္ဂကနိုင်ငံတိုင်းပါဝင်ပြီးတော့နိုင်ငံတိုင်းရဲ့ခေါင်းဆောင်တွေကလက်မှတ်ထိုးခဲ့တာက2015ခုနှစ်စက်တင်ဘာပေါ့သူကနှစ်တိုင်းစက်တင်ဘာလပြန်ရောက်ပြီးဆိုလို့ရှိရင်သူတို့လက်မှတ်ထိုးခဲ့တဲ့ရည်မှန်းချက်တွေအတွက်သူတို့ဘယ်အနေထားရောက်လာပြီလဲအဲ့လိုမျိုးပြင်ဆင်ကြရတယ်အဲ့တော့ဒါတစ်နှစ်တာပြင်ဆင်မှုပေါ့ပြီးလို့ရှိရင်တစ်နှစ်တာရဲ့စက်တင်ဘာလရောက်ပြီဆိုလို့ရှိရင်စက်တင်ဘာလကောင်အောက်တိုဘာလအခုကြာလို့ရှိရင်သူတို့ပြန်ပြီးတော့ဒါတွေကိုပြန်ဆွေးနွေးကြရတယ်ပေါ့အဲ့တော့ကျွန်တော်က2021-2022ဝင်းကျင်လောက်ထဲကပြင်ဆင်ခဲ့ပြီးတော့လူငယ်တယောက်နေနေပေါ့လူငယ်တွေကသူတို့ဒီရည်မှန်းချက်တွေကိုအကောင့်ထဲပေါ်နေရမှာဘယ်နေရာမှာလိုအပ်တာရှိနေလဲဘယ်နေရာမှာအောင်မြင်နေလဲဆိုတာတွေကိုလူငယ်တခြားအဖွဲ့အစည်းတွေပူးပေါင်းပြီးတော့လေ့လာတယ်ပြီးတော့ပါဝင်ခဲ့တယ်အဲ့ဒီအတွက်ကြောင့်2023စက်တင်ဘာသူတို့ပြန်ပြီးတော့ဒီဟာတွေကိုရည်မှန်းချက်တွေပြန်ဆန်းစစ်တဲ့အခါမှာကုလသမဂ္ဂလူငယ်ရေးရာဌာနကနေပြီးတော့ကျွန်တော်ကိုဖိတ်ကြားခဲ့တယ်ဗျအဓိကကတော့မတိမငိမ်ဖြစ်နေတဲ့နိုင်ငံကလူငယ်တွေကဒီရည်မှန်းချက်တွေအကောင့်ထဲပေါ်နေတာကိုသူတို့ရဲ့အမြင်ဘယ်လိုရှိတယ်ပေါ့အဲ့တော့အဲ့ခါနဲ့ပတ်သက်ပြီးတော့အဓိကပြောဖို့တော့ဖိတ်ကြားချက်ခံခဲ့ရတယ်ခင်ဗ
ျကုလသမဂ္ဂဌာနချုပ်ရှိရာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကညီလာခံမှာတက်ရောက်ဆွေးနွေးခဲ့တာဖြစ်ပါတယ
်။ကျွန်တော်ကိုဖိတ်ကြားတာဗမာနိုင်ငံကလူငယ်တယောက်အနေနဲ့ဖိတ်ကြားတယ်။နိုင်ငံတိုင်းကလူငယ်တော့သူတို့မဖိတ်ကြားနိုင်ဘူးပေါ့။အဲ့တော့ဗမာနိုင်ငံကိုစားပြုအပြင်ဗမာနိုင်ငံလိုပဲတခြားမတိမငိမ်ဖြစ်နေတဲ့နိုင်ငံတွေရဲ့ကိုစားပြုဒီလိုခေါင်းစဉ်နှစ်ခုအောက်ကနေပြကျွန်တော်ဖိတ်ကြားခဲ့ခံရတယ်ဗျ။အဲ့တော့အခုလက်ရှိကျွန်တော်တို့မှာ War Fragile States ဆိုတာမတိမငိမ်ဖြစ်နေတဲ့နိုင်ငံများဆိုတဲ့ Index ရှိတယ်ဗျ။အဲ့ဒါကတော့ကမ္ဘာမှာမတည်ငြိမ်ဖြစ်နေတဲ့နိုင်ငံအခု20-30ပေါ့ထိတ်ဆင်းမှာပေါ့ကျွန်တော်တို့မြန်မာနိုင်ငံကတော့ထိတ်ပိုင်းမှာပါနေတယ်အဲ့လိုပဲ Ukraine လိုနိုင်ငံမျိုး Afghanistan လိုနိုင်ငံမျိုး Africa ဆို South Sudan လိုနိုင်ငံမျိုးနိုင်ငံတွေပါနေတယ်အဲ့တော့အဲ့နိုင်ငံတွေအားလုံးကအတန်တစ်ခုအနေနဲ့ကျွန်တော်ကိုစားပြုခဲ့တယ်ဗျပြီးတော့ဗမာနိုင်ငံကိုလည်းကျွန်တော်ပါအောင်ခဲ့ပြောခဲ့တယ်ဘာကြောင့်လဲဆိုတော့ဗမာနိုင်ငံကကျွန်တော်လာတဲ့နိုင်ငံဖြစ်လို့ဗ
ျကုလသမဂ္ဂရဲ့ရည်မှန်းချက်တွေအကောင့်ထဲဖော်တဲ့နေရာမှာလူငယ်တွေကြုံတွေ့နေရတဲ့စိန်ခေါ်ချက်နဲ့အဟံအတားတွေလူအနေနဲ့အခွင့်အလမ်းတွေလူငယ်တွေဖက်ကအပြည့်အဝပါဝင်အကောင့်ထဲဖွင့်နိုင်မဲ့နေလန်တွေရက်ကွက်ခြေရွာကနေနိုင်ငံအစင်းထိပပေါင်းဆောင်ကလူငယ်တွေအတိတ်ပဲရှိရှိပါဝင်နိုင်မဲ့အနေအထားလူငယ်တွေဥဆောင်အကောင့်ထဲဖွင့်နိုင်ခဲ့တဲ့အခြေအနေတွေကိုတက်ရောက်လာတဲ့နိုင်ငံအကောင်ဆောင်တွေတပ်သမားတွေနဲ့ကိုယ်စားလှယ်တွေနှာထောင်ခဲ့ကြတာပါ
လက်ရှိကတော့ကျွန်တော်တို့အဓိကတောင်းဆိုနေတာကတော့ငွေရေးကြေးထောက်ပံ့မှုပြဘာလို့လဲဆိုတော့ကျွန်တော်တို့ဖွံ့ဖြိုးတဲ့နိုင်ငံကလူငယ်တွေဖြစ်တယ်ငွေရေးကြေးမရှိဘူးကျွန်တော်တို့မှာအဓိကအားဖြင့်အရှင်းရှင်းပဲပြောရရင်ပတ်စံမရှိဘူးဆိုလို့ရှိရင်ဒီလူငယ်တွေကအကြောင်းနေ ဟိုတွားနိုင်မှာမဟုတ်ဘူးအဓိကအားဖြင့်မိဘတွေကတို့ကိုအလုပ်ပူရမယ်အခုတစ်ဖြစ်ကလေးပေါ့အဓိကကတော့လိုအပ်တဲ့နေရာတွေကိုပတ်စံဘယ်လိုပေးမလဲပြီးတော့ဤပညာပေါ့အာဤပညာအားဖြင့်အားနေကြရတယ်အဲ့တော့ဤပညာဘိုင်းကတော့ဘယ်လိုအထောက်ပံ့ပေးမလဲဒါကတော့အဓိကနှစ်ခုပေါ့အဲ့တော့ဖွံ့ဖြိုးဆဲနိုင်ငံတွေကငွေကြေးအားဖြင့်အားနေတယ်ဤပညာအားဖြင့်အားနေတယ်အဲ့တော့တို့ဘယ်လိုကူညီနိုင်မလဲဒါကတော့အခုလက်ရှိကျွန်တော်တို့အဓိကတောင်းဆိုနေတဲ့နှစ်ခုပေါ့ဗျ
ညီလာခံကိုတက်ရောက်လာတဲ့လူငယ်80ရာခိုင်နှုန်းကျော်တို့ကအသက်30အောက်လူငယ်တွေဖြစ်ကြပါတယ်
2015လောက်ထဲကစခဲ့တဲ့အချိန်မှာလူငယ်ပါဝင်မှုတအားအားနေခဲ့တယ်ဗျာအလူငယ်တွေနေရာလုံးဝမရခဲ့ဘူးဒါပေမဲ့နောက်ပိုင်းဤပညာတိုးတက်လာတယ်ပြီးတော့လူငယ်တွေလည်းဒါကသူတို့ရဲ့အနာဂတ်ကိုအထွတ်မှုရှိရဆိုတော့နားလေလာတဲ့အခါကျတော့လူငယ်တွေကသူတို့ပါဝင်မယ်ဆိုပြီးတောင်းဆိုမှုတွေပြုလုပ်လာတဲ့အခါကုလသမဂ္ဂကလည်းနောက်ပိုင်းမှာနားထောင်လာတယ်ပေါ့နားထောင်လာတဲ့အခါကျတော့ SCG Summit SCG ညီလာခံမှာလူငယ်ကဏ္ဍဆိုပြီးတော့တက်တက်ထပ်ပြီးတော့ထည့်သွင်းခဲ့ရတဲ့အနေအထားကိုရောက်လာတယ်ပြီးတော့ကုလသမဂ္ဂကိုကလည်း2018ခုနှစ်လောက်မှာလူငယ်ရုံးကိုတည်ထောင်ခဲ့ပြီးတော့အဲ့လူငယ်ရုံးကအငြင်းတဲ့လူငယ်တွေကိုရွေးချယ်ပြီးတော့ပါဝင်ရမယ်ဆိုရဟာမျိုးလုပ်ခဲ့တယ်အဲ့တော့အခုကျွန်တော်တို့တွားနေတာကတော့60ရာခိုင်နှုန်း 1.9 ဘီလီယံကဖွံ့ဖြိုးဆဲနိုင်ငံမှာရှိတယ်ကုလသမဂ္ဂကအဲ့လူငယ်တွေအတွက်ဘယ်လိုတာဝန်ယူမှာလဲပြီးတော့သူတို့ကတခြားဖွံ့ဖြိုးပြီးနိုင်ငံကလူငယ်တွေနဲ့ရှင်လို့ရှင်နောက်ကျနေတယ်အဲ့ဟာကိုသူတို့ဘယ်လိုမျိုးသူတို့တန်းတူဖြစ်အောင်ဘယ်လိုမျိုးကူညီနိုင်မှာလဲဆိုရင်မိကုန်းနေကျွန်တော်တို့လက်ရှိထုတ်နေရပ
ြကဘာအရေးရကလူငယ်တွေရဲ့အတန်တွေကိုနားထောင်ခဲ့တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့မူဝါဒရေးရာဌာနအကြီးအကဲ Guy Rider ကလည်းနှောင်းနဲ့မှာအတီးပြုဖို့ရထားတဲ့ SDG ရှိမှန်းချက်အကောင့်နဲ့ဖော်ရေးမူဝါဒမူချက်မှာလူငယ်တုနဲ့အသေးပဲရှိစွာလက်တွဲဆောင်ရွက်ဖို့အချက်လဲပါဝင်တယ်လို့ညီလက်ခအပိတ်မင်ခုံမှပြောဆိုခဲ့ပါတယ်ရှိရှိကနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေကို2015ခုနှစ်ကစပြီးတော့အကောင့်ထဲပေါ်လာတာလမ်းတော့ရောက်လာပဲမလို့ထိရောက်မှုတိမ်ရှိတဲ့အပေါ်အားမလို့အားမရဖြစ်လာတဲ့လူငယ်တို့ရဲ့တက်ကြွလှုပ်ရှားမှုကိုလည်း Mr. Rider ကအားရကျဉ်းနှံ့မိကြောင်းပြောပါတယ်။ဂျာမတန်းတို့ညီများမှုရှိရေးငတ်မုတ်ခေါမမှုအဆုံးသက်ရေးစီရင်နွမ်းပမှုတိုက်ဖျက်ရေးတောက်သုံးရေးရရှိရေးဥဒုယာတီပြောင်းလဲမှုဟန္တာရဲ့အပြင်ဇီဝကေယစနစ်တွေကာကွယ်ထိန်းနေရေးစတဲ့အချက်16ချက်ပါ SDG ရည်မှန်းချက်တွေကို2015ခုနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာသတ်မှတ်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ကျမနာမပ
ါ။ဥဒုယာတီနဲ့နာဂကဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို9:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။တော်ရရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တစင်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတက်လက်ချင်းညာပြီးမှာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေဘန်ကောက်မြို့ဆီယံပါရာဂွန်ကုန်တိုက်အတွင်းပစ်ခတ်မှုမှာသေဆုံးသွားသူမှတ်မှုမြင့်အတွက်နွန်သပူရီခရိုင်ကဖတ်စုမနီချာဘုန်းကြီးကျောင်းမှာဒီကနေ့ပြေးရွတ်တရားနာပွဲပြုလုပ်ခဲ့ပါတယ်။တရားနာပွဲကိုတနတ်သမားရဲ့ဖခင်လို့ထိုင်းမီဒီယာတွေမှာဖော်ပြကြတဲ့သူလဲလာရောက်ပြီးမမိုးမြင့်ရဲ့မိခင်ကိုကြော့တောင်းပန်ခဲ့ပါတယ်။မမိုးမြင့်ရဲ့မိခင်ကလည်းကံတရားကြောင့်ဖြစ်ရတာလို့ပြန်လည်ဖြေသိမ့်ပြောကြားခဲ့ပါတယ်။ဝမ်းနဲ့စိတ်မကောင်းဖြစ်နေပုံရတဲ့အဲ့ဒီသူဟာမမိုးမြင့်ရဲ့ရုပ်အလောင်းကိုလည်းဥချကြော့ခဲ့ပါတယ်ခင်ဗျာ။ကာဇာကမ်းမြောင်ဒေသကပါလက်စတိုင်းဟာမတ်စစ်သွေးကြွတွေဟာဒီကနေ့စနေနေ့အစောပိုင်းကအစ္စရေးလူမျိုးတွေနေထိုင်တဲ့မြို့တချို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အပြင်ရော့ကက်ဒုံးကျည်တွေနဲ့လည်းအကြီးအကျယ်တိုက်ခိုက်ခဲ့တဲ့အတွက်အစ္စရေးဘက်ကလည်းလက်တုံပြန်တိုက်ခိုက်နေပါတယ်။အခုလိုမျှော်လင့်မထားဘဲအစ္စရေးပေါ်ဟာမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်စစ်ဖြစ်နေပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကကြေညာခဲ့ပါတယ်။နောက်ဆုံးရရှိထားတဲ့သတင်းတွေအရကတော့အခုချိန်ထိသေဆုံးသူဟာ40တဲ့မနည်းရှိသွားပြီလို့ဆိုပါတယ်ခင်ဗျာ။အရှိတောင်ရှာနိုင်ငံများတင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားဆန်နဲ့တခြားစားတောက်ကုန်ပြက်လက်မှုနဲ့ရင်ဆိုင်လာရရင်အချင်းချင်းဦးစားပေးကူညီပေးကြဖို့မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပတဲ့စီဝေးမှာသဘောတူညီမှုရရှိခဲ့ကြပါတယ်။အဲလိုသဘောတူညီမှုရရှိခဲ့တဲ့အကြောင်းကိုတော့မလေးရှားလေယာဆက်ပြိုးရေးနဲ့စားတောက်ကုန်ဖူလုံမှုဝန်ကြီးကမနေ့တောက်ကြနေ့ကပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ရင်းချင်းရုပ်ကိုကိုဇော်ဝင်းနိုင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေးမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ El Santos နဲ့ TN1 တို့ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 လိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့တော်လဲကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program